KNU ကရင်အမျိုးသားအစည်းအရုံးတက်မဟာနေမြေဒူးတထူတထုံခရိုင်ပြီးလင်းမြို့နယ်ရွှေရောင်ပြကျေးရွာအုပ်စုတက်တူကုန်းကျေးရွာမှာဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီရဲ့အမြောက်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့9ဦးထဏ်မင်းဒဏ်ရာရခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်ရှင
်။စစ်ကောင်စီရဲ့အမြောက်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးစံစရောက်ပောက်ကွဲတာကြောင့်အမျိုးသမီး3ဦးသေဆုံးပြီးနှစ်နှစ်ရွယ်ကလေးငယ်2ဦးပါဝင်9ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးဒေသခံ2ဦးကပြောပါတယ်
။ဆွေရောင်တန်းကြီးအောင်သူ့ပေါ့နော်တက်တူဘုံကြီးရွာမှာဖြစ်တာမှာ
ဟုတ်ကဲ့ဟုတ်ကဲ
့ဒီနှစ်နှစ်ကြီးပြစ်ချတာမှာသူဒီပေါ့ဘီလင်းအမြောက်တက်ကနေတော့ပြစ်တာမှာဟင်ဘီလင်းနောက်တက်ကနေတော့ပြစ်တာ3ဦးတင်းတရားနေတော့ပြစ်တာမှာနေ့နဲ့7နာရီလောက်ပေါ့အဲ့ဒီမှာပြစ်တာမှာအိမ်ဝင်ဦးကြတာအိမ်ဝင်ဦးကြားတယ်မှာအမှသိထုံးတာက3ဦးတည်ရယ်ဒဏ်ရာရလာတော့9ဦးပေါ့နော်အဲ့ဒဏ်ရာရ9ဦးမှမှ5ဦးကတော့စူးရင်ရတဲ့တင်ညာပေါ်မှာရင
်နေ့စဉ်လဲလက်လက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်ဒေသခံတွေဟာတောတောင်တည်တဲ့စစ်ရှောင်နေရတယ်လို့လည်းပြောပါတယ
်မှာအဲ့ဒီမြောက်တက်ကအင်းနဲ့ပြစ်တယ်မှာအဲ့ဒီမိန်းတိုင်းကတော့ပြင်းပြင်းထန်ထန်ကြီးရယ်မှာဒီအမျိုးသူတို့လည်းလက်ကြည့်ပြပြီးဆိုရင်တော့ညွာနေဝေးတင်းဆောင်နေရတာမျိုးအမှတိုက်ပွဲမဖြစ်တဲ့နေကိုဖြစ်တာမှာ
ဟုတ်ပါပြီ
။ကြောက်တာပေါ့အဲညွာသားရင်းဆိုရင်တော့အိမ်မတင်ရေးကြတာမျိုးကြီးတယ်အဲ့လိုမျိုးဟိုညစ်ရနေရနေမှာဆောင်နေကြတယ်အိမ်တော်လည်းမှနေဆွဆောင်နေကြတယ်ပေါ့နော်
။ဇန်နဝါရီလ17ရက်နေ့ကလည်းအမှတ်ကိုချင်းမြတ်တရင်တပ်ခန်းကနေကွန်လိုင်းကြီးရွာနဲ့ကလကုန်းကြီးရွာအကြားကိုလက်နက်ကြီး6လုံးပစ်ခတ်ခဲ့တာကြောင့်ဒေသခံတဦးထိခိုက်ပြီးတဦးကတော့ခြေထောက်ဖျက်ပစ်လိုက်ရတယ်လို့လဲဆိုပါရယ်ကြီးစံထိမှန်သေဆုံးသူတွေကတော့အသက်49နှစ်ရွယ်နော်မူအသက်22နှစ်ရွယ်နော်မူရဲ့သမီးနော်ဆန္နာနဲ့နော်ကော်လာမူတို့ဖြစ်ကြပါရယ်စစ်ကောင်စီဘက်ကတော့တိုက်ပွဲတွေမဖြစ်လဲလက်နက်ကြီးတွေနဲ့ဒေသခံတွေကိုပစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့လဲကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကဆိုပါတယ်အခုဆိုရင်ကရင်မျိုးသားအစည်းအရုံးထိမ့်ချုပ်ရာခရိုင်ခုနှစ်ခုမှာစစ်ဘေးရှောင်ခုနှစ်သိန်းကျော်ရှိနေတယ်လို့လဲပြီးခဲ့တဲ့ရက်ကကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်